အမျိုးနဲ့ပြည်သူလွတ်တော်ကိုလည်းဒေါက်တာအေးမောင်နဲ့ဆာရေးဆရာဝေဟင်အောင်တို့ကိုမတရားအသင့်အဥပဒေပုံမှ18ညဆောင်တစ်အပြင်နိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုပြစ်မှုဆိုင်ရာဥပဒေပုံမှ121ခါခွေကငယ်တို့နဲ့တခါနိုင်ငံတော်ကိုအကြီးအကျယ်ပြက်စီမှုပုံမှ905တို့နဲ့အမှုဖွင့်အရေးယူဖို့ရှိပါတယ်ဒေါက်တာအေးမောင်ကိုအရေးယူဖို့ပြည်သူ့လွတ်တော်ဥက္ကဋ္ဌကလည်းခွင့်ပြုလိုက်ပြီလို့သိရပါတယ်ဒီအကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်ဆိုင်ရစီယာဝင်းဟင်အောင်နဲ့ဒေါက်တာအေးမောင်တို့ကိုမတရားသိမ်းပုံမှသက်ခွန်နှစ်ညဆောင်တင်တဲ့တရားစွပ်စုံမယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်အခုနောက်ဆုံးမှာတော့နိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုပြစ်မှုဆိုင်ရာဥပဒေပုံမှ121ခါခွေကငယ်နဲ့နိုင်ငံတော်ကိုအကြီးအကျယ်ပြက်စီမှုပုံမှ905တို့နဲ့ပါဆွဲဆိုရမယ်လို့သိရပါတယ်ဒေါက်တာအေးမောင်ဟာပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့အတွက်သူ့ကိုတရားစွဲဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌရဲ့သဘောတူခွင့်ပြုချက်လိုအပ်တာဖြစ်ပြီးပြည်သူ့လွှတ်တော်ဥက္ကဋ္ဌကလည်းအခုခွင့်ပြုလိုက်ပြီဖြစ်တဲ့အကြောင်းနိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေကိုကိုကပြီးသတင်းမီဒီယာတွေမှာဖော်ပြကြပါတယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဒေါက်တာအေးမောင်ကိုအခုလိုတရားစွဲဖို့ဘာကြောင့်ဆုံးဖြတ်ခဲ့ကလေးဆိုတာနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်ရေးမှူးဦးတင်မောင်စွေက VOA ကိုအခုလိုပြောပါတယ်
အဲ့ဒီဟာဟိုရပြည်တော်မှာသူတို့ပြောဆိုသူတို့ပြောတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီဥစ္စာဒီခေါင်းဆောင်ကငင်းငင်းဆောင်နေတဲ့အချိန်မှာဒီကဘယ်လိုမျိုးလို့ခုနကတည်းကဒီလူတို့ခုနကတင်အောင်တင်လာပြအောင်နိုင်ငံတော်လေးဖြစ်အောင်ခုနကဒီပြောဆိုတဲ့စကားလေးတွုံးတွုံးတွားလေးရှိပါတယ်အများကြီးပြောပါတော့နော်အများကြီးဟုတ်အများကြီးပြောပါတော့အဲ့ဒါပတ်သက်ပြီးတော့ကျွန်တော်တို့ကဒါဟိုအရေးကြီးဖို့ကျွန်တော်တို့ကဒါအမှုဖွင့်ပါလေအမှုဖွင့်တော့ဒီစာရေးတွေကဝေးနေအောင်လေ
အဲနောက်တော့တရားကြတာအေးဝင်ပေါ့အမှုခွန်မှာဘရင်ချောက်ချာအာနာကြဆုံးတဲ့233နှစ်ပြည့်အထိမ်းအမှတ်ပွဲကျင်းပရေးနဲ့ပတ်သက်ပြီးအာနာပိုင်တွင်လည်းဒေသခံရခိုင်ပြည်သူတွေကြအချိန်မီပြင်းမာလာရတာကနေပြီးခဲ့တဲ့အင်္ဂါနေ့ကရခိုင်ပြည်နယ်မြောက်ဦးမြို့ခရိုင်အုတ်ချုပ်ရေးစခန်းရှိမှာပြစ်ခတ်မှုတွေဖြစ်ခဲ့ပြီးလူခဏဦးတေဆုံးဒရာဇင်လောက်အရေးပေါ်အခြေအနေမှာစိတ်ကူတာခံခဲ့ရပြီးတဲ့နောက်အခုလိုမျိုးဒေါက်တာအေးမောင်ကိုဖမ်းဆီးတရားစွဲဆိုဖို့ရခိုင်ပြည်နယ်အစိုးရကဆောင်ရွက်ခဲ့တာပါရခိုင်ထုတ်ချာအာဏာကျဆုံးတဲ့အထိမ်းအမှတ်စာပြေဟောပြောပွဲမှာဝင်းဟင်အောင်ကနိုင်ငံရေးမှာလက်ဝါးဖြန့်တောင်းမရလို့လက်မျိုးကွေးတောင်းတဲ့အဖွဲ့ပေါ်လာကြောင်းနဲ့အေးအေးရခိုင်တပ်မတော်ကရခိုင်နိုင်ငံတော်အထုတ်ချာအာဏာပြန်ရဖို့ကြိုးစားနေတဲ့အကြောင်းနဲ့ဗမာကျော်အဖြစ်ကလွတ်မြောက်ဖို့အားလုံးမှာတာဝန်ရှိကြောင်းပြောကြားခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဌာနရဲ့ website မှာဖော်ပြထားပါတယ်တစ္ဆက်တည်းမှာပဲဒေါက်တာအေးမောင်ကလည်းရခိုင်လူမျိုးတွေကိုဗမာကျွန်းအဖြစ်လောက်သာထားပြီးတန်းတူအခွင့်အရေးမပေးတဲ့အကြောင်းအချုပ်သာအာဏာရရှိရေးအတွက်နှီးလန်းနှစ်ခုသာရှိကြောင်းတနည်းကလက်နက်ကိုင်တော်လှန်ရေးနည်းဖြစ်ပြီးမိမိကတော့နောက်တနည်းဖြစ်တဲ့လူမှုဗဟိုပြုနိုင်ငံရေးနည်းနဲ့ဆောင်ရွက်နေကြောင်းလက်ရှိအားနည်းချက်ကိုအခွင့်ကောင်းယူပြီးပန်းတိုင်ရအောင်ဆောင်ရွက်သွားကြဖို့တိုက်တွန်းလိုကြောင်းစသဖြင့်ဒေါက်တာအေးမောင်ဟောပြောသွားတယ်လို့လည်းဆက်လက်ဖော်ပြထားပါတယ်ပြည်ရဲ့အင်္ဂါနေ့ဇန်နဝါရီလ15ရက်မှာနှစ်စဉ်ကျင်းပနေကြရခိုင်အချုပ်ချာအာဏာကျဆုံးတဲ့အထိမ်းအမှတ်ပွဲကိုနန်းတော်ရကုန်းမှာကျင်းပနေတဲ့အချိန်ကျင်းပဖို့ခွင့်တောင်းခံခဲ့ရမှာငိမ့်စုစီဥပဒေအရပြန်ပြီးတော့ခွင့်ပြုမိန်တောင်းခံဖို့ပြောခဲ့ပြီးပွဲကျင်းပဖို့48နာရီမတိုင်ခင်မှာခွင့်ပြုမိန်တင်ရမယ့်စီကံချက်အရသတ်မှတ်ချိန်မလုံလောက်တဲ့အတွက်အစိုးရဘက်ကကျင်းပခွင့်မပေးခဲ့ရာကနေပြီးတော့အချိန်ကြီးတင်မာလာပြီးလက်လည်းစန္ဒပြကြရာကနေလူသေဆုံးတဲ့အထိပြစ်ခတ်မှုတွေပြစ်ခတ်ချုပ်ခွဲမှုတွေဖြစ်ခဲ့ရတာပါအထူးရုံးအတွင်းလူသေဆုံးမှုနဲ့ပတ်သက်လို့မြောက်ဦးမြို့ဒေသခံကိုကျော်ထီးကဗီဒီယိုကိုအခုလိုပြောပါတယ်
အခုဆုံးသွားတာကတော့9ရောက်ပါအဲ9ရောက်ကိုလည်းအခုကျွန်တော်တို့ဒီရောင်မျိုးနေရဲ့တုတ်တန်ကိုရောက်နေပါပြီဆေးဥမကျန်တာကတော့ဒီခြေကလုံးတို့ပေါင်တို့ပြီးလို့ရှိရင်ဒီကျွန်တော်တို့မေးစည်းတို့မှာတန်ရရတဲ့လူတွေကတော့ကျွန်တော်တို့4ယောက်ရှိပါတယ်စစ်တွေကိုအရေးပေါ်တင်သွားတာ6ယောက်ပါအဓိကတော့ကြားနေရတာတော့သွေးထွက်လွန်တာတို့ပေါ့နော်အဲ့ဒါတွေဖြစ်လို့လို့ပြောပါတယ်ဒါမှအေးအေးဆေးပါပဲဟိုပထမတော့ဆေးဥမှာလူတွေတော်တော်များများမျိုးနယ်4မျိုးနယ်လောက်ကလူတွေကကျွန်မလည်းလာကြည့်တော့အဲ့မှာတော့လုံချုံကြီးကားသုံးစီးပေါ့နော်အထူးရဲ့တပ်ဖွဲ့ကနေပြီးတော့ခြားထားတာရှိပါတယ်ပြီးလို့ရှိလို့ရှိရင်ဒီရင်ခွဲရုံထဲမှာပေါ့နော်ဒီရဲတွေဟုတ်ကဲ့30ကျော်ကျော်လောက်ကနေပြီးတော့စောင့်ကြည့်ပြီးတော့နေတာတွေရှိပါတယ
်တိကမှုနဲ့ပတ်သက်လို့ရက်သားတည်ဆုံမှုတွေအပေါ်တည်မှုတည်ခြင်းဖွင့်ထားသလိုရဲတပ်ဖွဲ့ဝင်တွေရဲ့ဆောင်ရွက်ချက်တွေဟာလှုပ်ထုံးလုံနည်းနဲ့ညီညွတ်မှုရှိမရှိကိုလည်းစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စစ်ဆေးသွားမယ်လို့ဖော်ပြထားပါတယ်တကယ်လို့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ဟာနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုပြစ်မှုဆိုင်ရာဥပဒေပုံမှ121ခါခွေကငယ်တို့နဲ့ပြစ်မှုထင်ရှားကြောင်းစီရင်ချက်ချခံရမယ်ဆိုရင်ပြည်ထောင်အထိကြခံရနိုင်ပါလိမ့်ရှင်